Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တာရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းဆိုတာတက်တီနဲ့ရုရှားဆိုတာကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားတွေအားလုံးလဲလဲရေးအစီအစဉ်ကိုစတင်လိုက်ပါပြီ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဆောင်တဲ့အာနာပါတီရဲ့အစည်းအဝေးကိုစတင်လိုက်ပြီဖြစ်တယ်လို့ဆိုရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်အာဖဂန်တပ်ဖက်က18ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီထဲမှာတော့ရခိုင်ပြည်နယ်ထဲမှာရန်ကုန်စစ်တွေကာလန်နဘေးမှာပောက်ကွဲမှုပစ်ခတ်မှုတွေကြောင့်၄ဦးဒဏ်ရာရခဲ့တာမှာ၂ယောက်ကတော့စိုးရိမ်ရတယ်လို့ဆိုပါတယ်
။ဟိုပပေးတဲ့ဆိုတဲ့ရက်ကွက်တွေတခုရှိတယ်။အဲ့ဒီမှာလမ်းချစ်မှာဒီပါပေါ့အနေစာလုံနေတာပေါ့။ဒါလူကြီးပိုင်း၁ယောက်တော့အသက်50ရွယ်ပေါ့။အဲ့ဒီ၁ယောက်ကတော့နှလုံးနဲ့မျက်ခုံးကိုလာကြည့်။အဲ့ဒီ၂ယောက်ကတော့လက်မောက်မှာရှိတဲ့၁ယောက်ရှိတယ်။မျက်လုံးမှာရှိတဲ့၂ယောက်ပေါ့။
ကြောက်တော်မေဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။အခုလိုတိုက်ပွဲဖြစ်နေတာတွေကို2020အထိယူမလာစေဘဲနဲ့အမြန်ဆုံးရပ်ပေးဖို့ကိုလည်းရခိုင်ပြည်နယ်တကွာကုညီကယ်ဆယ်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းသိကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့နှစ်သက်ကူတေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစီအောင်တို့ပြောပြပေးပါမယ်ရှင်။
ယူကရိန်းဆိုရတက်တီနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားအားလုံးလဲလှယ်အစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပဋိပက္ခ9နှစ်ကြာကာလအတွင်းမှာနှစ်ဖက်စလုံးကဖမ်းမိထားတဲ့အကျဉ်းသားတွေအားလုံးကိုသူတို့ရဲ့အိမ်ကိုပြန်နိုင်အောင်လဲလှယ်လိုက်တာဖြစ်တယ်လို့ယူကရိန်းသမ္မတကဒီနေ့မှပြောပါတယ်။ဒီနှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလှယ်အစည်းအဝေးကိုယူကရိန်းနိုင်ငံဒေါနက်စေတာကဟောလစ်ကာမြို့နာကနေဆက်ဂိတ်မှာလှုပ်ဆောင်မှာဖြစ်ပါတယ်။ယူကရိန်းဆိုရအနေနဲ့ခွဲထွက်ရေးသဘုံ89ယောက်ကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့ယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းကခွဲထွက်ရေးသဘုံတွေအနေနဲ့တော့ယူကရိန်းဆိုရတပ်ဖွဲ့ဝင်55ယောက်ကိုလွှဲပြောင်းပေးမှာဖြစ်တဲ့ဆိုပြီးတော့ရုရှားနိုင်ငံက IRA သတင်းဌာနကဒီဒေါနက်စ်ပြည်သူ့သမ္မတနိုင်ငံဖြစ်တဲ့သူတို့ဘာသူတို့ကြီးညာထားတဲ့အဖွဲ့ကတာဝန်ရှိသူတယောက်ကိုကူးကားပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းဆိုရတပ်တွေနဲ့ခွဲထွက်ရေးသမားတွေဟာနိုင်ငံအရှေ့ပိုင်းကဒွန်ဘတ်ဒေသမှာ2014ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒီတိုက်ပွဲတွေအတွင်းမှာလူပေါင်း13,000လောက်တိဆုံးခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်မှာတာလီဘန်တွေတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။ပြည်ပတပ်ဖွဲ့တွေရုတ်သိမ်းပြီးတာလီဘန်ဘက်ကအပြစ်ရဲဆိုင်ပေးထားဖို့အမေရိကန်နဲ့သဘောတူညှိနှိုင်းနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်တာပါ။တာလီဘန်သဘုံတွေကနိုင်ငံအရှေ့မြောက်ပိုင်းဒါခါခရိုင်ဘာဟူဒင်နာအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာလို့ခရိုင်အစိုးရအဖွဲ့ပြောခွင့်ရဂျာဝတ်ဟီဂျီရီက VOA ကိုဒီကနေ့မှပြောပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့သူတို့ဘက်ကအထီးခိုင်မရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအာဖဂန်မြောက်ပိုင်းမှာတာလီဘန်တွေတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်90ကျော်သေဆုံးခဲ့ပြီးအစိုးရဘက်ကလက်တုံ့ပြန်ချေမှုန်းတိုက်ခိုက်တဲ့စစ်ဆင်ရေးတွေအတွင်းမှာတာလီဘန်အတော်များများသေဆုံးတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။American ဥဆောင်တဲ့တပ်ဖွဲ့တွေနဲ့တာလီဘန်ကြားလာမယ့်ဇန်နဝါရီလမှာတပတ်ကြာအပြည့်ရက်ဆိုင်ဖို့တာလီဘန်ခေါင်းဆောင်တွေသဘောတူထားတဲ့ကြားကပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်လာတာပါ American ဘက်ကပြည်ပတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့တာလီဘန်တွေကတောင်းဆိုပြီးဒီလိုယာယီအပြည့်ခက်ရက်ဆဲတာကနေ18နှစ်ကြာနေပြီဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့ညှိနှိုင်းနေတာပါ American တပ်ဖွဲ့အနေနဲ့လည်းပြည်ပစီရေးကိစ္စမှာကာလအရှိကြာဆုံးပါဝင်ပတ်သက်နေတာကိုအဆုံးသတ်ဖို့အခုလိုကြားဝင်ညှိနှိုင်းနေတာဖြစ်ပါတယ်အပြည့်ရက်သဘောတူဖို့ကိစ္စနဲ့တခြားကိစ္စတွေကိုအဖွဲ့ခေါင်းဆောင်တွေအနေနဲ့တရားသုံးသပ်ဆွေးနွေးနေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဒီကနေ့ပြောပါတယ်ရှင်
။ယမန်နိုင်ငံတောင်ပိုင်းအယ်ဒါလီယမ်မြို့မှာပြုလုပ်ခဲ့တဲ့ဗိုလ်တင်နန်းစစ်ပွဲရဲ့စီးပြခန္ဓာတွင်ဘုံပေါက်ကွဲခဲ့တာကြောင့်လူတွေဒါဇင်နဲ့ချီတရပြီးတော့တိုက်ဆုံတာတွေလည်းရှိနိုင်တယ်လို့မျက်မြင်သက်သေတွေကပြောလိုက်ပါတယ်။ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ယမန်တောင်ပိုင်းကလုံခြုံရေးစောင့်တပ်ဖွဲ့ကလည်း Twitter ကနေဒီကနေ့မှအတည်ပြုထားပါတယ်။ဒါပေမဲ့ဘယ်အဖွဲ့ကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့အခုချိန်ထိမပြောသေးပါဘူး။စီးပြအခမ်းအနားတွင်ဧည့်သည်တွေကြည့်ရှုတဲ့နေရာနာမှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေက Writer သတင်းဌာနကိုပြောပါတယ် ပောက်ကွဲမှုအတွင်းမှာထိခိုက်ဒဏ်ရာသူဒါဇင်နဲ့ချီရှိပေမဲ့ဘလောက်ထိတည်ဆုံးနေဆိုတာကိုတော့အထူးကြမသိရသေးပဲဖြစ်နေပြီးတော့အခင်းဖြစ်ပေါ်တဲ့နေရာသားမှာတော့ရုပ်လောင်းတွေကိုတွေ့ရတယ်လို့ပြောပါတယ်တချို့သတင်းတွေမှာတော့လူ9ယောက်ထပ်မံနေတည်ဆုံးတယ်လို့လည်းဖော်ပြနေကြပါတယ်ဟူဒီတပုံတွေကသမနာအဗ်ဒရမ်ဘူမန်ဆူဟာဒီအစိုးရကို2014ခုနှစ်နောက်ပိုင်းကဖြုတ်ချလိုက်ပြီးတဲ့ကစပြီးတော့ယေမန်နိုင်ငံမှာစီးပွားရေးပြစ်ခတ်တွေဖြစ်နေခဲ့တဲ့ဟာအခုဆိုရင်9နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်ဟူဒီတပုံတွေဘက်ကအဲ့လိုအာဏာသိမ်းဖြုတ်ချခဲ့တာကြောင့်စော်ဒီဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေက2015ခုနှစ်မှာယေမန်နိုင်ငံကိုစီးရကြားဝင်တိုက်ခိုက်ခဲ့ပြီးတော့သမနာဟာဒီအစိုးရကိုပြန်ပြီးတော့တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆန္ဒပြသူတွေဟာနိုင်ငံတောင်ပိုင်းကနာစီးရီးယားရေနံနှင်းကိုပိတ်ဆို့ရပ်ဆိုင်းလိုက်ပြီးရေနံနှင်းကမီးတွေကိုဖျက်တောက်လိုက်တဲ့အပေါ်မှာရေနံထုတ်လုပ်မှုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့ရေနံလုပ်ငန်းဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဒီအတွက်ဘာစရာရေနံနှင်းကထုတ်လုပ်တဲ့ရေနံနှင်းနဲ့အစားထိုးပြီးတော့သုံးသွားမယ်လို့ဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။မတ်ချနူးရေနံတွင်းနဲ့တခြားအသေးစားရေနံနှင်းတွေကရတဲ့ရေနံတွေကနေဆက်လက်လည်ပတ်သွားမှာဖြစ်တယ်လို့လည်းအစိုးရပိုင်ဘာစရာရေနံကော်ပိုရေးရှင်းအကြီးအကဲမန်နေဂျာတူကပြောပါတယ်ဤရက်နိုင်ငံမျိုးတော်နဲ့နိုင်ငံတောင်ပိုင်းအများစုကိုထိခိုက်ပျက်စီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လလောက်ကတည်းကဆက်ဖြစ်နေချိန်မှာတည်ရင်တွင်ပိတ်ပင်မှုဟာမနေ့ကဖြစ်ခဲ့တာပါဆန္ဒပြသူတွေဟာအမိမြေမရှိရင်ရေနံလည်းမရှိဘူးလို့ကြွေးကြော်ပြီးတော့တနည်းကိုရေနံစီပေါင်း 8,000 ကျော်ထုတ်လုပ်ပေးနေတဲ့ဒီနာစီးရီးယားရေနံတွင်းကိုလူရင်အားနဲ့ပိတ်လိုက်တာလို့ Rider သတင်းဌာနကဆိုပါတယ်ဤရက်နိုင်ငံမှာအစိုးရစန့်ကျင်ရေးနဲ့လှုပ်ရှားမှုတွေဖြစ်ခဲ့တာ3လကျော်နေပြီဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဆောင်တဲ့အနာပါတီရဲ့စီဝေးကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ပတ်သက်ပြီးတော့ခက်တင်းတင်းရပ်တည်တုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုအစည်းအဝေးချင်းပါခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার စီမံကိန်းရဲ့ဆိုင်းမှုကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအခုနဲ့မကုန်ငယ်ဆွေးနွေးဖို့တစ်ဖက်သက်သတ်မှတ်ထားတဲ့အချိန်ကုန်ဆုံးတော့မှာဖြစ်တဲ့အတွက်ကောင်းဆောင်ကင်ဂျုံအနေနဲ့မြောက်ကိုရီးယားနိုင်ငံအတွက်သူရွေးချယ်တဲ့လမ်းကြောင်းတင်တဲ့ပတ်သက်ပြီးတော့အသေးစိတ်ကိုရှေ့သတင်းပတ်မှာကြေညာသွားနိုင်ပွဲရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားအလို့သမားပါတီရဲ့အစည်းအဝေးကသူတို့နိုင်ငံသွားမဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့အရေးမွတ်နည်းနည်းပဲပြောကြားခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်သတင်းမီဒီယာကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နယ်ချဲဆန့်ကျင်ရပ်တည်ချက်နဲ့အင်္ဂလိုကာကွယ်ရေးကိုတိစောက်သွားမယ်လို့ပြောကြားခဲ့ပေမဲ့တခြားအသေးစိတ်အချက်အလက်တွေကိုတော့ပြောကြားခဲ့ခြင်းမရှိဘူးလို့မြောက်ကိုရီးယားအစိုးရပိုင် KCN သတင်းကဖော်ပြပါတယ်။ဒါပြင်ဒီစီးဝေးကိုတော့ဆက်လက်ကျင်းပနေတော့မယ်ဖြစ်တယ်လို့လည်းဆိုပါတယ်မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးပွဲတွေကနေလာပေါင်းများစွာနှုတ်ထွက်ထားတာဖြစ်ပြီးတော့မကြသေးခင်ကလည်းတာဝန်ပြတုံးကြီးတွေနဲ့နျူကလ িয়ার ဆန်းသတ်မှုတွေလုပ်ပြီးတော့ချိန်ချောက်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းဖျက်သိမ်းဖို့ကိစ္စကတော့ဒီဆွေးနွေးပွဲအစီအစဉ်မှာမပါဝင်ဘူးလို့ဆိုပြီးတော့မြောက်ကိုရီးယားအာဏာပိုင်တူကအခုလအစောပိုင်းမှာပြောကြားထားပါတယ်ခင်ဗျာ
ဩစတြေးလျမှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေတဲ့ဂျာကပဲနှစ်စဉ်ကျင်းပနေကြဆစ်ဒနီမြို့နှစ်သိက္ကူမိဘန်းဖောက်ပွဲအစီအစဉ်ကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်စကော့မော်ရစ်ဆန်ကဒီကနေ့ပြောလိုက်ပါတယ်တော်မီတံကိုအပြင်းထန်ဆုံးခံနေရတဲ့ New South Wales ပြည်နယ်ကပရဟိတမိသက်သမားတွေကိုလည်းငွေကြေးအထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်ဒီလိုနိုင်ငံတော်ဝန်တော်မီအန်ဒီရဲ့နဲ့ကြုံနေရခြင်းအပူချိန်လဲမြင့်တက်နေတဲ့ရာသီဥတုအခြေအနေမျိုးမှာနှစ်သိက္ကူမိဘန်းဘွဲကိုမလုံသင့်ဘူးလို့မိသက်ဌာနတာဝန်ရှိသူတွေကသတိပေးခဲ့တာပါနိုင်ငံတွင်းမှာဒီလိုအခြေအနေတွေကြုံနေရပေမဲ့ကျွန်တော်တို့မှာဒီသဘာဝအန်ဒီရဲ့ကိုအကောင်းမြင်စိတ်နဲ့ရင်ဆိုင်နေတာကဘာကြီးကိုပြသရမယ်လို့ဝန်ကြီးချုပ်မော်ရစ်ဆန်ကပြောပါတယ်ဆစ်ဒနီမြို့တော်စီပင်ကလည်းနှစ်သိက္ကူမိဘန်းဖောက်ပွဲကျင်းပဖို့ကိုခွင့်ပြုမိန့်ပေးခဲ့ပါတယ်ညူးဆောက်သွေးစ်ပီနယ်တော်မီညင်းသက်တာမှာပရဟိတအကူအညီပေးနေတဲ့မိသက်သမားတွေကိုတနေ့ကိုအမေရိကန်ဒေါ်လာ209ဒေါ်လာနဲ့ညီမျှတဲ့ငွေကိုအကူအညီပေးသွားမယ်လို့ဝန်ကြီးချုပ်မော်ရစ်ဆန်ကပြောပါတယ်ရှင်
သမ္မတထရမ့်ကိုတရားစွဲဖို့အထီးဖြစ်လာခဲ့တဲ့အမိမသိတဲ့ရင်ဖောက်ထုတ်သူလို့ဆိုတဲ့လူရဲ့နာမည်ကို သမ္မတ Trump က Twitter မှာနေ့ကပြန်တင်ပြီးတော့အဲ့နောက်မှာပြန်ပြီးတော့ဖြတ်လိုက်ပါတယ်။တောက်ကြနေညသကောင်းမတိုင်ခင်မှာသမ္မတ Trump ဟာ Self-Mom 59ဆိုတဲ့ Twitter အကောင့်ပိုင်ရှင်တင်ထားတဲ့ဟာကိုသူကပြန်လည်ပြီးတော့သူ့ရဲ့အကောင့်မှာမျှဝေခဲ့တာပါ။အဲ့ဒီ Twitter အကောင့်ပိုင်ရှင်ကတော့ California ပြည်နယ်မှာနေထိုင်တဲ့ Sophia ဆိုသူအမျိုးသမီးဖြစ်ပါတယ်။ဒါပေမဲ့စနေနေ့မနက်မှာတော့ဒီ Twitter post ကိုသမ္မတ Trump ရဲ့ Twitter ဘော်ကနေပြန်ပြီးတော့ဖြုတ်ချသွားခဲ့ပါတယ်။သမ္မတ Trump ကသူ့ကိုတရားစွဲဖို့ထိဖြစ်လာခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းဖောက်ထုတ်တဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်အချိန်ချင်းကြိုးပမ်းနေချိန်မှာပဲဒါကသမ္မတ Trump အနေနဲ့အဲ့လိုလုပ်တဲ့သူဘသူဖြစ်တယ်ဆိုတာကိုသူ့ရဲ့ Twitter မှာတိုက်ရိုက်ရေးသားဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာနိုဝင်ဘာလကဆန္ဒပြပွဲတွေအတွင်းသိမ်းဆုပ်ခဲ့သူတွေကိုအောက်မေ့ပွဲအခမ်းအနားမကျင်းပမီပြည်내အတော်များများမှာမိုဘိုင်းဖုန်းအင်တာနက်ဆက်သွယ်ရေးတွေကိုပိတ်ပင်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ဝေဖန်လိုက်ပါတယ်။ဓာတ်ဆီဈေးတွေတက်လိုက်တဲ့အပေါ်မှာမကျေနပ်ကြကြောင်းပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဆိုရှယ်မီဒီယာတွေပေါ်ရေးသားချက်တွေဆန္ဒပြပွဲတွေအတွင်းသိမ်းဆုပ်ခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေကဆန္ဒပြပွဲတွေထပ်လုပ်ဖို့နဲ့သိမ်းဆုပ်သူတွေအတွက်အထိမ်းအမှတ်ပွဲတွေလုပ်ဖို့နှိုးဆော်ခဲ့တဲ့နောက်မှာအခုလိုအင်တာနက်တွေကိုပိတ်ခဲ့တာပါ။ပြီးခဲ့တဲ့လကဆန္ဒပြပွဲတွေကိုနှိမ်နင်းလာမှာလူပေါင်း304ယောက်ထဲမှနေသိမ်းဆုပ်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာ권အဖွဲ့ကပြောထားပါတယ်။အီရန်ပြည်သူတွေအနေနဲ့သိမ်းဆုပ်ခဲ့သူတွေအတွက်အောက်မေ့သတိရပွဲလုပ်ခွင့်ရှိတယ်လို့ဝန်ကြီးပွန်ပီယိုက Twitter စာမျက်နှာကနေရေးသားခဲ့ပြီးအီရန်ခေါင်းဆောင်အယာတိုလာအာလီခါမီနီကိုအီရန်နိုင်ငံတွင်ဘာသာရေးနဲ့နိုင်ငံရေးပြဿနာတွေအတွက်ပြစ်တင်ဝေဖန်ခဲ့ပါတယ်။အောက်မေ့သတိရပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ကြာသပတေးနေ့မတိုင်ခင်တရက်မှာအင်တာနက်လိုင်းတွေကိုဖြတ်တောက်လိုက်တာလို့ ILNA သတင်းဌာနကပြောပါတယ်။ကြာသပတေးနေ့ကဆန္ဒပြပွဲတွေအတွင်းသိမ်းဆုပ်ခဲ့သူတွေအတွက်ရက်40ပြည့်အောက်မေ့ပွဲခန်းနာတွင်မှလည်းလူတော်များများကိုအီရန်အစိုးရကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။
တနင်္လာကနေနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်တိုက်ပွဲအခြေအနေဆိုင်ရာသတင်းလွှာတွေကိုဆက်တိုက်နားဆင်ကြားရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ရန်ကုန်စစ်တွေကာလမကြီးဘော်ကမဟာကံကြီးရှင်ဖရာနာမှာမနေ့ကရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဒီအစိုးရတပ်မတော်တို့တိုက်ပွဲဖြစ်ခဲ့ပြီးအရက်သား၄ဦးဒဏ်ရာရသွားခဲ့ပါတယ်။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြထားပါတယ်ရှင်
။ကျောက်တော်မြို့ဝင်မဟာကံကြီးရှင်ဖရာအနီမှာမနေ့ကရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်အရက်သား၄ဦးဒဏ်ရာရရှိခဲ့ပြီးအဲ့ဒီဒဏ်ရာရရှိသူ၄ဦးထဲမှာ2ဦးရဲ့အချိန်နဲ့မှာစိုးရင်ရတာကြောင့်စစ်တွေစစ်ရုံကိုပို့ဆောင်ထားရတယ်လို့ကျောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်။
တယောက်ကတော့အဲ့ဒီအကန့်ဖြစ်တဲ့နားမှာဆဲရောက်နေတဲ့ဒီလမ်းဘေးဈေးဆိုင်လေးရောက်နေတဲ့အတယောက်ပေါ့အတူမှာတော့လက်မောင်းကိုကြီးဖြတ်သွားတာပေါ့ဟိုဖောက်ထွက်သွားတာပေါ့ဖောက်ထွက်သွားတော့အရိုးပါကြီးသွားတဲ့အတူကတော့ပြင်းပြင်းထန်ထန်ဖြစ်တာပေါ့ဆိုတော့နောက်နှစ်ယောက်ကတော့ဒီဈေးထဲမှာမြို့လေဈေးထဲမှာဟိုရှိနေတဲ့ဒီပရင်ဆိုင်ပေါ့ပရင်ဆိုင်နားမှာရှိနေတဲ့လူကိုနှစ်ယောက်ပေါ့အဲ့နှစ်ယောက်ကတော့အဲ့ဒီကနေဆင်လာတာပေါ့အဲ့ဒီကနေဟိုဆင်လာတဲ့ဟိုဘုံဆင်တွေဖြစ်မှာပေါ့လေဒီအမြောက်ဆင်တွေဖြစ်မှာအဲ့ဒီဆင်တွေဖြစ်ပြီးတော့မှတယောက်ဒါအသေးစားဆင်ရပေါ့တယောက်အသေးစားဆင်ရရတယ်ဒါနောက်တယောက်ကတော့ကျွန်တော်တို့ဟိုရှင်းရွာရက်ွက်ဖြစ်မှာပေါ့အဲ့ဒီမှာဟိုပပေးတဲ့ဆိုတဲ့ဟိုရက်ွက်ငယ်တစ်ခုရှိတယ်အဲ့ဒီမှာလမ်းချစ်မှာဒီပါပေါ့အနေစားလုံနေတာပေါ့ဒါလူကြီးပိုင်းတယောက်တော့အသက်50ရွေးပေါ့အဲ့တယောက်ကတော့ဒါသူထိုင်နေတုန်းမှာလာကြည့်ပြီးတော့မျက်ခုံးကိုလာကြည့်မျက်လုံးနဲ့မျက်ခုံးကိုလာကြည့်တော့အဲဒီနှစ်ယောက်ကတော့လက်မောင်းမှကြည့်တဲ့တယောက်ကြီးမျက်လုံးမှကြည့်တဲ့နှစ်ယောက်ကြီးကတော့နည်းနည်းဒါပြင်းတာပေါ့ပြင်းရနည်းနည်းပြင်းတော့စစ်တွေကိုမနေကစစ်တွေကိုပို့လိုက်ရတယ
်ကျောက်တော်မျိုးတွင်မှာလုံရှင်ရဲဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကလူနေအိမ်တွေကိုကာကွယ်ယူပြီးရှောင်းပေါင်းပစ်ခတ်တာတွေကြောင့်မျိုးတွင်လူနေအိမ်တချို့နဲ့ဒေသခံ၄ယောက်တန်ရာရရှိတော့တာဖြစ်တယ်လို့တပ်ဖက်ကထုတ်ပြန်ထားပါတယ်ဒါပေမဲ့အဲအဖွဲ့ဖက်ကတော့တမ်တော်စစ်ကြောင်းဟာကြောက်တော်မျိုးတွင်းမှာရှိတဲ့မဟာကံကြီးရှင်ဖရာအတွင်းမှာစခန်းရှပြီးဒေသခံတွေကိုစစ်ဆေးမြင့်မြန်းတာတွေလုပ်နေတာကြောင့်တတိပိပစ်ခတ်တာဖြစ်တယ်လို့အဲအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်ကြောက်တော်မျိုးရဲ့အဝင်ပေါ့နော်ဒီဂိတ်စ်ပတ်နဲ့ဒီတရားထိုင်းနာမှာရှိတယ်ဒီမဟာကံကြီးရှင်ဖရာဒီပရဝုံတွင်းမှာဟိုဒီမှာစစ်တပ်ကလာပြီးတော့သူတို့တက်ဆွေစခန်းရှထားတာရှိတယ်အဲ့ဒီနေရာကနေပြီးတော့မှသူတို့ဒီကျွန်တော်တို့ရဲ့ဒေသခံပြည်သူတွေကိုနော်ဟိုတခြားလုံးသူတို့ဒီအနှောင့်အယှက်ပေးနေတဲ့ဥစ္စာတွေရှိတယ်အထူးသဖြင့်တော့ဒါမတရားဟိုဖ
ဖန်စီစစ်ဆေးတာတွေချင်းချောက်တာတွေเนาะဒါမျိုးသမီးတွေကိုနှောက်ချက်တာတွေသူတို့အဲ့လိုမျိုးတွေတောက်ချောက်လုံးနေတာရှိသူတို့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီအဲ့ဒီဖျားဝင်းတင်းမှာခန်းချထားတဲ့ဒီမှာစစ်တပ်ကိုကျွန်တော်တို့ဒါထုံးမတဲ့အနေနဲ့ဒါတတိပိပြစ်ခတ်မှုတွေလုပ်ခဲ့တာရှိအခုလည်းမနေ့ကတိုက်ပွဲတွေဖြစ်တိုင်းတိုက်ပွဲဖြစ်ပေါ်ရာဒေသတွေနေထိုင်သူတွေအတွက်နောက်ဆ sing ye go bomo lo song nida pidalo, e puigale, tamado si jong de go le umo you tekai nida de jao, shakai no bain simi bing hale, de pipi jibian lara pibade.
ကိုတန်တန်ပြည်သူတွေမြေစာပဲမဖြစ်စေဖို့အတွက်အပြန်အလှန်ဖန်ဆီးထိန်သိမ်းစစ်ဆေးနေကြတာတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရခိုင်အမတ်နဲ့ကုညီကယ်ဆယ်ပေးနေသူတွေကမြစ်တပ်ရခိုင်လိုက်ပါတယ်။နှစ်ထောင်စကူနှစ်စံကလေးကစခဲ့တဲ့စစ်ရေးပြိပခါတွေအတွင်းသေဆုံးထိခိုက်ခဲ့ရသူတွေဖန်ဆီးထိန်သိမ်းခဲ့ရသူတွေနဲ့ဘေးလွတ်ရာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေတောင်း မှုဆွဲချက်တန်တရားနဲ့ဖမ်းဆီးမှုတွေရပ်တန့်ပေးဖို့နဲ့အရသာပြည်သူတွေမြေစာပြင်မဖြစ်စေလိုပါဘူး။ဒါကြောင့်နိုင်ငံရေးနည်းလမ်းနဲ့ပဲငြိမ်းချမ်းရေးအတွက်အပြေရှားကြပါလို့ရခိုင်ပြည်နယ်မြေပုံလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ်
။ဒီနှစ်အတွင်းမှာနော်နှစ်ဖက်ပေါ့နော်ဖမ်းဆီးရတွေတရားစွဲဆိုတာတွေဒီဘက်ကလည်းရှိတယ်လို့ဟိုဘက်ကလည်းဖမ်းဆီးထားတာတွေရှိတယ်ဆိုတော့နှစ်ဖက်စလုံးပေါ့နော်အပြာနာအဲလိုဖြစ်ရတဲ့အကြောင်းကတော့စိုက်ပွဲမှာပေါ့နော်ဒါတစ်ဖက်ထက်ကကူညီရဲထောက်ပံ့နေဆိုတဲ့ပုံစံမျိုးပေါ့အာနှစ်ဖက်စလုံးကအဲလိုဆွဲချက်မျိုးနဲ့တန်တရားနဲ့ဖမ်းဆီးရည်များပါတယ်ခုဖက်သူဖက်ထိခိုက်မှုတွေများလာတဲ့အခါမှာလည်းအမုန်းတရားတွေနဲ့ပေါ့နော်အာဃာတတရားတွေနဲ့ဖမ်းဆီးမယ်အနှိမ့်ချက်မယ်နှိမ့်မယ်ဆိုတာမျိုးတွေဖြစ်လာဆိုတော့ဒီဟာကကောင်းတဲ့အစီအမံတော့မဟုတ်ဘူးပေါ့နော်ဟောဒါပေမဲ့စိုက်ပွဲဖြစ်တယ်ဆိုတော့လည်းအဲဒါကြီးကမလွှဲမချောင်တာတွေတွေ့ကြုံရတာပဲလေအစီအအနိဋ္ဌာယံလို့ဆိုပါတော့ပြောဒီခဏအတွင်းမှာလည်းတော်တော်ကိုများတော့ပြီတရားလည်းရာနေရှိပြီဒဏ်ရတာလည်းတရားကျော်ပြီဒုက္ခတွေလည်းသိချီရှိနေပြီဆိုတော့ဟောဒါစစ်ပွဲတွေပုံမူပြင်းထန်လာတဲ့အများခါလာဒီအရေးအတွက်ဟာအဆအနှဆသုံးဆအဲ့လိုခုန်တက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်အချိန်လေးကြည့်ရတာလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာမဲ့ပုံပေါ်နေတယ်ပေါ့ဗျာဒါကြောင့်ကျွန်တော်တို့ကဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ကျွန်တော်အငြင်းအားစဉ်းစားရပေါ့နော်။ဒါပေမဲ့ကျွန်တော်တို့တော်ကိုယ်စားလှယ်တယောက်အနေနဲ့ရောပါတီဝင်တယောက်အနေနဲ့ရောကျွန်တော်ကနိုင်ငံရေးအရာအခြေရှာနေရှင်တာပေါ့ကြာ။ဆွေးနွေးပါတွေ့ဆုံပါစကားပြောပါဒီဒုက္ခတွေကိုဟိုပြည်သူတွေကခံစားနေရတဲ့ဒုက္ခတွေကိုအေးအေးဆေးဆေးဖြစ်သွားအောင်ငြင်းချမ်းသွားအောင်ငြင်းချမ်းရေးလမ်းပေါ်မှာတွေ့ဆုံစကားပြောကြပါလို့ပဲကျွန်တော်တို့ကအနေနဲ့တိုက်တွန်းနေတာပေါ့ကြာ
။အခုလိုမျိုးရခိုင်ပြည်နယ်အတွင်းခရီးသွားလာမှုတွေကြောင့်အပြန်အလှန်ဖမ်းဆီးမှုတွေရှိနေလို့ရခိုင်လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေရခိုင်လူငယ်တွေရဲ့ဘေးအန္တရာယ်လုံခြုံရေးကစိုးရိမ်စရာရှိနေတော့မယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အတွင်းရေးမှူးကိုစောစောထွန်းကပြောပါတယ
်။မြန်မာတက်မတော်ကဒီရခိုင်လူငယ်ထူးတွေအပေါ်မှာဟိုသူတို့ကအရေးတင်ပြထားတယ်ပေါ့လေနော်။ရခိုင်လူထူးတွေလူငယ်အခွင့်အရေးတွေဒီတမက်ကိုင်အလုရှာမှုတွေကိုတင်းငင်းထောက်ပြကူနေသလားဆိုတဲ့တင်တရားဆိုရင်ဒီအရင်များတွေပေါ့နော်ဒါကြောင့်လည်းမဟုတ်လို့သူတို့ကဒီဖန်စီစီထိုင်လိုက်ရိုင်းလဲဆိုရိုင်းလဲလိုက်တစ်ချက်လိုက်ခါနေပြင်ပြီးတော့မသွားပြီးတော့ပြင်လို့တော့ဒီနေချနေရတာပဲလေနော်ဒါကတင်လို့ဖကားရှိနေပါအဲနောက်တော့ကကြတော့အေးဖကားကြတော့ဘလို့ရှိနေဆိုတော့အဲတစ်ဖက်ကတဲဖက်ကအဲ့လိုမျိုးဖန်စီမှုတွေလုပ်တဲ့အပြင်ကိုအေးမတက်စုတွေဖန်စီတွေနဲ့ပတ်မှာကြတော့ပို့ပြီးတော့မှဟိုတဲပြဖန်စီတွေပုံစံဖြစ်လာတယ်လူငယ်ထူးတွေကအမျိုးသားတွေရောအမျိုးသမီးတွေရော တော်လေးကိုကြောက်ရွံ့နေရတယ်ပေါ့နော်။ဟိုတစ်ဖက်ကလူရှာမှုတစ်ခုခုကြားပြီဆိုတာနဲ့တခြားနေရာကိုရွှေ့လိုက်ရတာမျိုးလိုပေါ့နော်။အဲ့ဒီခါကျတော့ဟိုကျွန်တော်တို့မှတော်တော်များများကိုခက်ခဲတွေးပါတယ်ပေါ့
။လာမယ့်2020နှစ်တင်မှာတော့ငြိမ်းချမ်းရေးအလားအလာကောင်းနေဖြစ်ဖို့ပြည်내ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နိုင်ကြဖို့အပြုသဘောဆောင်တဲ့လုပ်ရက်တွေလုပ်ကြမယ်လို့လည်းရခိုင်အမတ်ဦးဖေတန်းကပြောလင့်ပါတယ
်။ဟိုရခိုင်ပြည်내အတွက်တော့ရှေ့လာမယ့်2020ဟာလေတည်ငောင်းပြီးကြားရဖို့အရှိန်မရှိဘူးလို့ကျွန်တော်တို့ကခန့်မှန်းတယ်။ဒါပေမဲ့ဘာလို့ဖြစ်ဖြစ်နှစ်ဖက်စလုံးကဒါကိုစင်စင်ချင်းချင်းနဲ့ပေါ့နော်။ဟိုအထူးသဖြင့်မစီမဆိုင်တဲ့ဒေသခံတွေအေးပြည်သူတွေမြေသားတွေမဖြစ်ရအောင်အဲ့ဒါနှစ်ဖက်စလုံးကထိမ့်သိမ့်ဖို့လိုအပ်တယ်။ပြည်သူလို့ပဲမြင်ပြီးတော့တရားခံလို့မမြင်ဖို့ပေါ့နော်။နှစ်ဖက်စလုံးကိုကျွန်တော်တို့ကဒီလိုစင်စင်ချင်းချင်းနဲ့နော်လှုပ်ဆွရှင်နဲ့ပြီးတော့ရှေ့ပေါင်းကိုကျင်းလာအောင်နိုင်ငံရေးပေါင်းကိုလည်းကြည့်ရအောင်ဆွေးနွေးကြပါအခြေခံတစ်ခုရပါစေလို့ပဲကျွန်တော်တို့ကဆန္ဒပြုပါရခင်ဗျ
ရခိုင်လူငယ်တူဦးဖြစ်တဲ့ကိုစစောထွန်းကလည်း2020နှစ်တင်မှာတော့ရခိုင်ပြည်ကြီးအမြန်ဆုံးအေးချမ်းပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကတနင်္ဂနွေနေ့မှာအချင်းသူချင်းပြီးတော့အစာကြီးနေလာခဲ့တဲ့တိုင်းသားချင်းချင်းနေပြီလေနော်အဲဆိုတော့အရင်ကမုန်တရားကြီးကိုပဲဥဒေပြီးမှတစ်ဖက်ကိုတစ်ဖက်အဆုံးကိုမြေကုန်ရဲကုန်တိုက်ခိုက်တဲ့ချစ်တဲ့ပုံစံမျိုးတွေကိုဒီနှစ်ဖက်စလုံးကဒီစာနာထောက်မှုတွေနဲ့ပြီးမှုနိုင်ပါစေပေါ့လေနောက်တော့ကျတော့အစောပိုင်းကလည်းပဲကိုယ့်ရဲ့ပြည်သူလူထုဒီနိုင်ငံသားတွေအပေါ်မှာအပြုအကူတစ်ချက်ပေးနိုင်ပါစေလို့ပဲဆုတောင်းပေးရှင်ပါတယ
်အခုချိန်ထိကတော့ရခိုင်ပြည်နယ်အတွင်းမှာအပြန်အလှန်တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးလက်ရှိစစ်ဖြစ်နေတဲ့နေရာတွေမှာတော့တရင်မောင်ချထားစေမှုအင်တာနက်ဆက်သွယ်ရေးလမ်းကြောင်းတွေအများဆုံးပြန်ဖွင့်ပေးပါလို့လည်းရခိုင်နိုင်ငံရေးပါတီတွေအပါအဝင်လူထုကတောင်းဆိုနေကြပါတယ်ရှင်
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့တေးချစ်သူ VOA ပရိသတ်အတွက်တေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါတော့မယ်။ဒီကနေ့ညနေခင်းအတွက်တေးလက်ဆောင်ကိုတော့ Billy Joe ရဲ့ Piano Man ဆိုတဲ့သချင်ကိုရွေးချယ်ထားပါတယ်။ပျော်ရွှင်ရတဲ့ငယ်ဘဝကပုံရိပ်တွေကိုပြန်မျှော်ကြည့်တဲ့အဖို့အိုတယောက်ရဲ့ချုံမြိန်တဲ့ခံစားချက်ကိုဆက်ဆွေးထားတဲ့ဒီသချင်လေးကိုနှိဟောင်းကနေနှစ်သစ်ကူးပြောင်းကနေမှအတူတူနားဆင်ကြရအောင်ပါ
9 o'clock on a Saturday. A regular crowd shuffles in. There's an old man sitting next to me, making love to his tonic and gin. He says, son, can you play me a memory? I'm not really sure how it goes, but it's sad and it's sweet, and I knew it complete when I wore a younger man's clothes. La 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 la. Song tonight. Well, we're all in the mood for a melody, and you've got us feeling all right. Now, John at the bar is a friend of mine. Gets me my drinks for free, and he's quick with a joke or to light up your smoke, but there's some place that he'd rather be. He smile ran away from his face. But I'm sure that I could be a movie star if I could get out of this place. Oh, la 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 di di da, la la. Had time for a wife, and he's talking with David, who's still in the Navy and probably will be for life.
Billy Joe ရဲ့ Piano Man ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ဒီအထူးအစီအစဉ်တွေနဲ့အထူးအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
ယူကရိန်းဆိုရတပ်တွေနဲ့ယူကရိန်းနိုင်ငံရှေ့ပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြအကျဉ်းသားအားလုံးလဲလဲအစီအစဉ်ကိုစတင်နိုင်ဖြစ်ပါတယ်။ယူကရိန်းပြည်ပကငါးနှစ်ကြာကာလအတွင်းမှာနှစ်ဖက်စလုံးဖမ်းဆီးမိထားတဲ့အကျဉ်းသားတွေအားလုံးကိုသူတို့ရဲ့အိမ်တွေကိုပြန်နိုင်အောင်လဲလဲတာဖြစ်တယ်လို့ယူကရိန်းသမ္မတကဒီကနေ့မှပြောပါတယ်။နှစ်ဖက်ဒီသဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလဲအစီအစဉ်ကိုယူကရိန်းနိုင်ငံဒေါနက်စ်ဒေသဟော်လစ်ကန်မြူနာကနေဆက်ခိမ့်မှာလှုပ်ဆောင်ကြမှာလည်းဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကမာတာလီဘန်တွေကတိုက်ခိုက်ခဲ့တဲ့အတွက်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး18ဦးသေဆုံးသွားခဲ့ပါတယ်။ပြည်ပတပ်ဖွဲ့တွေရုတ်သိမ်းပစ်ရင်တာလီဘန်ဘက်ကအပြစ်ရဆိုင်ထားပေးဖို့အမေရိကန်နဲ့သဘောတူညီညှိနှိုင်းနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အီရန်နိုင်ငံကဆန္ဒပြတဲ့သူတွေဟာနိုင်ငံတောင်ပိုင်းကနာဆီးရီးယားရေနံနှင်းကိုပိတ်ဆို့ရဆိုင်းလိုက်ပြီးတော့ရေနံနှင်းကမီးတွေကိုဖျက်တောက်လိုက်တဲ့ပေါ်ရေနံထုတ်လုပ်မှုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့ရေနံလုံခြုံရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဆောင်တဲ့အာနာပါတီရဲ့စီဝေးကိုစတင်လိုက်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးတော့ခတ်တင်းနဲ့ယက်တီတုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုစီဝေးချင်းပါခဲ့တာဖြစ်ပါတယ်။ဩစတြေးလျမှာတော်မီရဲ့ကြီးကျယ်လောင်ကျွမ်းနေတဲ့ဂျာမာပဲနှစ်ဆင်ချင်းပါနေကြဆစ်ဒနီမြို့နှစ်သက်ကူမိဘဖောက်ပွဲအစီအစဉ်ကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio Season PP ချင်း Intercept 70နဲ့ Mia 73တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine Season ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာပါရှင
This program has come to you from the Voice of America, Washington.
Thank you.